ဝါရှင်တန် DC မြို့မှာခြေဆိုင်တဲ့ဒီမျိုးလုံးတပ်ဖြတ်မှုမှတ်တမ်းတင်ပြလိုက် United States Holocaust Memorial Museum ကနေတည်ထောင်ထားတဲ့ Simon Scott Center for Prevention of Genocide အဖွဲ့ဟာဒီကနေ့ကမ္ဘာပေါ်မှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်ပေါ်ဖို့အန္တရာယ်ရှိနေတဲ့နိုင်ငံတွေကိုစီရင်ပြုပြီးတော့ကြိုတင်သတိပေးတဲ့ Early Warning Project အဖြစ်တနင်္လာနေ့ကထုတ်ပြန်လိုက်ရမှာမြန်မာနိုင်ငံကိုနိုင်ဂျီးရီးယား၊ဆူဒန်၊အာဖဂန်နစ္စတန်နဲ့တောင်ဆူဒန်စတဲ့နိုင်ငံတွေရဲ့အထက်မှာထားပြီးတော့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်ဖို့ဘေးရန်တွေအရှိဆုံးနံပါတ်1နိုင်ငံအဖြစ်နဲ့သတ်မှတ်ထားပါတယ်။အကြောင်းအရအပြည့်စုံကိုကိုရဲကောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အတိတ်ကဖြစ်ပွားခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ရတဲ့ဖြစ်တဲ့ဒါဖာ၊ဘော့စနီးယား၊ရဝန္ဒါနဲ့ဂျူးလူမျိုးတွေလူမျိုးတုံးတပ်ဖြတ်ခံခဲ့ရတဲ့ဟိုလိုကတ်ဖြစ်ရတဲ့ကိုလေ့လာကြည့်မယ်ဆိုရင်အစုလိုက်ပြုံလိုက်အကြမ်းဖက်တပ်ဖြတ်မှုတွေမဖြစ်ခင်မှာရှေ့ပြေးလက္ခဏာတွေကြိုတင်ဖြစ်ပေါ်ခဲ့တာတွေ့ရတာကြောင့်ခုလိုကမ္ဘာနိုင်ငံအသီးသီးမှာရှေ့ပြေးလက္ခဏာတွေဖြစ်ပေါ်နေတဲ့နိုင်ငံတွေကိုလေ့လာစောင့်ကြည့်ခြင်းအပြင်အစုလိုက်ပြုံလိုက်အကြမ်းဖက်တပ်ဖြတ်မှုတွေထပ်မဖြစ်တော့အောင်ထိရောက်တားမြစ်နိုင်မယ်လို့ Simon Scott Center ရဲ့ Director Cameron Hudson ကပြောပါတယ်
I think that one of the things that our project is trying to say is not where genocide is occurring now what we are trying to say
ကျွန်တော်တို့ဒီ project ကပြောဖို့ကြိုးစားနေတာဟာလူမျိုးတုံးတပ်ဖြတ်မှုတွေလက်ရှိဖြစ်နေတယ်ဆိုတဲ့သဘောမဟုတ်ပါဘူးဘယ်နိုင်ငံတွေမှာကြီးမားတဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်လာဖို့ဘေးရန်တွေရှိနေတယ်လဲဆိုတာကိုအသိပေးတာပါဒီထက်မှာမြန်မာနိုင်ငံကနံပါတ်1အဖြစ်ရှိနေပါတယ်ရခိုင်ပြည်နယ်ကိုသွားကြည့်မယ်ဆိုရင်လူတွေဟာဒုက္ခသည်စခန်းလိုနေရာတွေမှာနေထိုင်နေရတယ်ဥပဒေကြောင့်အရာအတိအမှမပြုတ်ခံရတဲ့အတွက်သူတို့ရဲ့လွတ်လပ်ခွင့်အခွင့်အရေးတွေရဖို့ကန့်တတ်ခံထားရပါတယ်။ဒါဒီအားလုံးဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်ရတဲ့မဖြစ်လာခင်မှာတွေ့ရတတ်တဲ့ရှေ့ပြေးလက္ခဏာတွေဖြစ်ပါတယ
်။မြန်မာနိုင်ငံရဲ့အနောက်ဘက်ခြမ်းရခိုင်ပြည်နယ်မှာ2012ခုနှစ်ကဇွန်လနဲ့အောက်တိုဘာလတွေမှာမွတ်စလင်ဘာသာဝင်ရိုဟင်ဂျာတွေနဲ့ဗုဒ္ဓဘာသာတိုင်းရင်းသားတွေအကြားပြိပက္ခတွေဖြစ်ပွားခဲ့တာကြောင့်အတိုင်းဝိုင်းနှစ်ဖက်စလုံးမှာတေဆုံးမှုတွေရှိခဲ့ပြီးအစိုးရကအရေးပေါ်အခြေအနေထုတ်ပြန်ကြေညာခဲ့ရပါတယ်။ဇခိုင်တိုင်းရင်းသားတွေဘက်မှာလည်းကြေးရွာတွေဖျက်ဆီးခံရမှုနဲ့ရွှေ့ပြောင်းနေထိုင်မှုတွေရှိခဲ့ပါတယ်။ဒါကြောင့်ဒီပြဿနာဟာတစ်ဖက်သက်ကျူးလွန်တပ်ဖြတ်မှုမဟုတ်ဘဲလူအတိုင်းဝိုင်းနှစ်ခုကြားအပြန်အလှန်ဖြစ်ပွားတဲ့ပြိပခါတစ်ခုသာဖြစ်တယ်လို့ညီငယ်အိနိုဘယ်ဆုရှင်ဒေါအောင်ဆန်းစုကြည်အပါအဝင်ကျွမ်းကျင်သူချို့ကသုံးသပ်ကြပါတယ်။မစ္စတာကမရွန်ဟတ်ဆင်ရဲ့ပြောကြားချက်အရတော့မြန်မာနိုင်ငံမှာအစွန်းရောက်တန်ကားတော်တွေဟာအမုန်းတရားပါတဲ့ပြောဆိုရေးသားမှုတွေကိုကြေကြေပြန့်ပြန့်လုပ်နေကြတာဟာလည်းစိုးရိမ်စရာကောင်းတဲ့ရှေ့ပြေးလက္ခဏာတစ်ခုဖြစ်တယ်လို့ဆိုပါတယ
် The use of hate speech, the use of derogatory speech directly
အမုန်းတရားပါတဲ့ပြောဆိုရေးသားမှုတွေနှိမ်ချရေးသားမှုတွေကိုဩဇာရှိတဲ့ဖုံးတော်ကြီးတွေကိုယ်တိုင်ကနိုင်ငံပိုင်မီဒီယာတွေမှာဖြန့်ချိနေတာဟာအန္တရာယ်ကြီးပါတယ်စိုးရိမ်စရာကောင်းတဲ့ရှေ့ပြေးလက္ခဏာတစ်ခုလည်းဖြစ်ပါတယ်ရိုဟင်ဂျာလူနည်းစုတွေကိုတိုက်ခိုက်တဲ့ဖြစ်စဉ်တွေမှာလည်းတက်ခိုက်သူတွေကိုအပြစ်ပေးမခံရဘဲရှိနေပါတယ်။ဒီဖြစ်ရတဲ့အလုံးဟာဒီလူနည်းစုကိုတိုက်ခိုက်တာတို့ဖိနှိပ်တာတို့ကိုလှုပ်လို့ရတယ်လို့ယူဆတဲ့ပတ်ဝန်းကျင်တစ်ခုဖြစ်လာအောင်ဖန်တီးပေးနေတာဖြစ်ပါတယ်
။လူလိုက်ပြုံလိုက်တပ်ဖြတ်မှုတွေဖြစ်ပွားဖို့အလားအလာရှိတဲ့နိုင်ငံတွေကိုအဆင့်သတ်မှတ်ရမှာဘလို့နီးလန်းတွေကိုအသုံးပြုပြီးသတ်မှတ်တယ်ဆိုတာကိုလည်းသူကအခုလိုရှင်းပြပါတယ်။
The methodology that we are using is essentially taking three different theories.
ကျွန်တော်တို့အသုံးပြုတဲ့နည်းစနစ်ကတော့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဘာကြောင့်စတင်ဖြစ်ပေါ်ရတယ်ဆိုတာရှင်းပြထားတဲ့ theory ၃ခုကိုအသုံးပြုပါတယ်။ဒီ theory တွေဟာလူမှုရေးသိပ္ပံပညာရှင်တွေနဲ့သုတေသီတွေကဖန်တီးထားတဲ့ပညာရပ်ဆိုင်ရာ theory နဲ့ကိန်းကဏ္ဍအချက်အလက်တွေကိုအခြေခံပြီးဒီလိုတပ်ဖြတ်မှုတွေဘာကြောင့်ဖြစ်လာရသလဲဆိုတာကိုရှင်းပြထားတဲ့စံနမူနာပုံစံတွေကိုသုံးပါတယ်။ကျွန်တော်တို့ကဒီ theory 3ခုစလုံးကိုပေါင်းစည်းပြီး model တစ်ခုဖန်တီးလိုက်ပါတယ်ဒီ model ကိုအခြေခံပြီးကြိုတင်ခန့်မှန်းချက်3ခုကိုဖန်တီးတွက်ချက်ပါတယ်အဲ့ဒီကြိုတင်ခန့်မှန်းချက်ရလဒ်3ခုကိုဖြန့်မြခြင်းယူပြီးတစ်ခုတည်းသောအဆင့်တစ်ခုကိုဖန်တီးလိုက်တာဖြစ်ပါတယ်ဒါဟာကိန်းကဏ္ဍကိုအခြေခံပြီးကြိုတင်ခန့်မှန်းချက်ထုတ်တဲ့နည်းလမ်းဖြစ်ပြီးဒီကနေရာသီဥတုခန့်မှန်းတာလိုကိစ္စတွေအပါအဝင်နေရာအတော်များများမှာတွင်းတွင်းကျယ်ကျယ်အသုံးပြုနေကြတဲ့နည်းစနစ်လည်းဖြစ်ပါတယ်
အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေဖြစ်ဖို့ဘေးအန္တရာယ်ရှိတဲ့နိုင်ငံတွေကိုစည်ရင်းပြုစုဖော်ထုတ်ရမှာကျွမ်းကျင်သူတွေရဲ့သုံးသပ်မှုကိုစုပေါင်းထားတဲ့ Expert Opinion Pool ဆိုတဲ့အပိုင်းလည်းပါဝင်ပါတယ်။ဒီအပိုင်းမှာပါဝင်သုံးသပ်ထားတဲ့ကျွမ်းကျင်သူတွေရဲ့ဗလိုက်မှုရှိအောင်ဘယ်လိုလုပ်ထားတယ်ဆိုတာကိုသူကခုလိုရှင်းပြပါတယ
်။ We have hundreds and hundreds of people who are
ကျွန်တော်တို့ရဲ့ကျွမ်းကျင်သူတွေရဲ့သုံးသပ်ချက်အပိုင်းမှာရာပေါင်းများစွာသောကျွမ်းကျင်သူတွေရဲ့သုံးသပ်ချက်တွေကိုထည့်သွင်းအသုံးပြုထားပါတယ်။ဒီလိုအရေးအတွက်များပြားတဲ့ကျွမ်းကျင်သူတွေကိုပါဝင်စေပြီးသူတို့ရဲ့သုံးသပ်ထားတဲ့မှတ်ချက်တွေကိုဖျက်မြခြင်းယူပါတယ်။ဒီလိုလုပ်ခြင်းအပြင်ကျွမ်းကျင်သူတွေရဲ့သုံးသပ်ချက်ကိုဗက်လိုက်မှုအ ਨੇ စုံဖြစ်အောင်ကန့်တတ်ပေးပါတယ်
။ဒါအပြင်မြန်မာနိုင်ငံမှာအခုလိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေဖြစ်ပွားဖို့ဘေးအန္တရာယ်ရှိနေတာဟာလူနည်းစုဖြစ်တဲ့အစွန်းရောက်တန်ကားတော်တွေကြောင့်နေမှာပဲအစိုးရနဲ့လည်းသက်ဆိုင်တယ်လို့သူကပြောပါတယ်။ မြန်မာနိုင်ငံအစိုးရနဲ့ဗုဒ္ဓဘာသာဝင်လူများစုကတော့ရိုဟင်ဂျာတွေကိုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကရောက်လာတဲ့ဘင်္ဂါလီတွေဖြစ်ပေသတ်မှတ်ထားတာဖြစ်ပါတယ်။